ချင်းပြည်နယ်ပလက်ဝမ်းမြို့နယ်မှာစန္ဒရိတ်ကထောက်ပံ့ရေးပစ္စည်းတင်ဆောင်လာတဲ့ကမ္ဘာစန္ဒရိတ်ကအစီအစဉ် WFE မော်တော်ယာဉ်နဲ့တမတော်ယာဉ်သားတိုက်ကြိုက်ခံရတဲ့အကြောင်းတင်ဆက်ပေးသွားမှာပါကျွန်တော်နိုင်ကွန်းအိမ်ပါမြန်မာစစ်သားနဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲကြောင့်ကုန်သွယ်ပို့ဆောင်ရေးလမ်းကြောင်းပြတ်တောက်ပြီးစန္ဒရိတ်ကကဲခဲရှိနေတဲ့ပလက်ဝမ်းမြို့နယ်အတွက်ရိတ်ကတင်ဆောင်လာတဲ့ WFE ကမော်တော်ယာဉ်သားဧပြီလ29ရက်နေ့ကတိုက်ကြိုက်ခံရတာဟာရခိုင်လက်နက်ကိုင်အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့အတွင်းမှဘူမှုကျုပ်စောမင်းထွန်းက VOA ကိုပြောပါရယ
်ပလက်ဝမှာအေးရပိတ်ဆို့ထားတဲ့အတွက်ကြောင့်မလို့အဲဒီစားနပ်ရိတ်ခါခက်ခဲဖြစ်တဲ့အတွက်ကြောင့်မလို့တမတော်အနေနဲ့ကမတူဘူးပလက်ဝလားအဲဒီလမ်းတွေကိုဖွင့်ဖို့အတွက်ကျွန်တော်မတ်လာလောက်တဲ့တိုင်စပြီးဆောင်ရွက်ခဲ့တယ်တိုက်ပွဲတွေအကြီးကြီးဖြစ်တဲ့ကျွန်တော်စတင်ပြီးဖွင့်လှစ်နိုင်ခဲ့တယ်ခုဖြစ်တဲ့ဟာတော့29လောက်မှာကျွန်တော်တို့ကဒီလုပ်ငန်းရင်ကျွန်တော်စီကလုပ်ငန်းရင်ကလည်းစဉ်30ကျော်ပါတယ်။အဲဒီမှာကျွန်တော်နိုင်ငံကြုံကြီးပေါင်းရထားတယ်။ WFE ရတယ်ကာငါးကြီးပါတယ်။အဲဒီ WFE ကကာငါးကြီးကိုတော့ကျွန်တော်တို့ကနောက်ဆုံးကနေထားတယ်။လုံခြုံမှုပိုကြည့်ရမှာလေ။အမီးရတယ်ကျွန်တော်စာထွက်လာတဲ့အချိန်မှာညနေပိုင်းမှာအေးနေကအဲဒီ WFE ကာငါးကြီးကိုပဲတမင်တက်တဲ့ GDP တိုက်တဲ့ပေါ့ဖြစ်တယ်ဖြစ်တာကလည်းတနေ့ကြီးတဲ့နိုင်ငံနဲ့ပြစ်ခတ်တာပေါ့သိပ်ဘူးလားနိုင်ငံမဟုတ်အနည်းကချောင်းကိုဆောင်ရွက်တဲ့ပုံမျိုးဖြစ်ပါတယ် WFP ကာငါးစီမှာထိတိုက်တာတွေရှိတယ
်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနချင်းပြည်နယ်ဆိုရဖွဲ့နဲ့ NGO ဖွဲ့စည်းတွေကစံစားစီစားကလပဲအခြေခံစားတော့ကူနဲ့တခြားသုံးဆောင်ပစ္စည်းတွေတင်ဆောင်လာတဲ့ကားရန်ကိုစမီးမျိုးကထွက်ရတ်တိန်ကျေးရွာနီးမှာအေဖွဲ့ကနေပြစ်ခတ်တာလို့ချင်းပြည်နယ်အစိုးရဖွဲ့စီပင်ဝန်ကြီးဦးစိုးဆက်ကဆိုပါတယ
်ကျွန်တော်စမီးရနဲ့အထက်ရတ်တိန်နဲ့မန်ဂျာဖတ်တရားသက်နဲ့အဲ့ဒီနားမှာဒီဘက်ကဒီကားကုန်ကြီးအပြစ်ခံတာမှန်ပါတယ်လူတော့ထိခိုက်မှုရှက်မှန်တဲ့တယောက်ရှိတယ်နော်ကားမှန်နဲ့ကိုယ်တော်တယ်ကားဘေးကားတာယာပေါက်သွားတယ်နော်စီတန်ကြီးဖြစ်သွားတယ်ပေါ့ပြန်ပြီးတော့အခုသူတို့ရှေ့ကိုဆက်သွားပြီအခုဘလောက်ကိုဆက်ဖို့ကိုတက်နေတာ
ပြီးခဲ့တဲ့ဧပြီလ16ရက်နေ့မှာပရမချင်းစံရိတ်ခ808ပို့ဆောင်ပေးနိုင်ခဲ့တယ်လို့ဧပြီလ28ရက်နေ့မှာစံ8 2000ကျော်ဒုတိယကြိမ်ပို့ဆောင်နိုင်ခဲ့ပြီးတတိယကြိမ်ပို့ဆောင်မှုမှာတိုက်ခိုက်ခံရတာလို့သူကဆိုပါတယ် WFP ဆိုတဲ့စာရန်ထင်ထင်ရှားရှားပါတဲ့မော်တော်ယာဉ်တွေကို A ဖွဲ့ကခုလိုတိုက်ခိုက်တာဟာအင်မတန်ရုပ်ဆိုးတဲ့ဖြစ်ရလို့လဲဓမ္မရယုံပြောခွေရဥစော်သေးကအွန်လိုင်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်အေပြောခွေရခိုင်တုခကတော့ WFE မော်တော်ယာဉ်တန်းကိုအေဘက်ကပြစ်ခတ်တယ်ဆိုတာမဟုတ်မှဆွဆွဲချက်တာဖြစ်တယ်လို့ပြောပါတယ်
။ဒီဘက်မှာ WFE ကကိုဒီပြစ်တဲ့ဆိုတဲ့ကိစ္စကတော့ဒါလုံးဝမဟုတ်ဘူးပြန်နော်။ကျွန်တော်တို့ဘက်ကအဲ့လိုမျိုးပြစ်ခတ်တာလုံးဝမရှိဘူး။ဒါကတော့ဒီ UN အဖွဲ့အစည်းတွေကိုခုတ်တုံးလုပ်ပြီးတော့မှဒါဝါဒဖြန့်ရှိရတဲ့ UN ဝန်ထမ်းတွေအရသာပြည်သူတွေကိုအတုံးချပြီးတော့ဒါဝါဒဖြန့်လှုပ်ဆောင်နေတာပဲဖြစ်တယ်ဗျ။
ပြီးခဲ့တဲ့ဧပြီလ20ရက်နေ့မှာကိုဗစ် -19 ရောဂါစောင့်ကြည့်ခံရသူတွေရဲ့နှာခေါင်းအာခေါင်းသို့ဖတ်နမူနာတွေကိုရန်ကုန်ကိုပို့ဆောင်စစ်ဆေးဖို့တွားရောက်တဲ့ WHO က UN တစိပ်ပါမော်တော်ယာဉ်ကိုမင်းပြမြို့နယ်ရာမောင်တရားလုံမှာပြစ်ခတ်တိုက်ခိုက်ခံရပြီးဝန်ထမ်းတွေတည်ဆုံပြီးတော့တဦးတန်ရာရရှိခဲ့ပါတယ်။ဒီပြစ်ခတ်မှုဟာလည်းအေလက်ချက်လို့အစိုးရဘက်ကထုတ်ပြန်သားပြီးအေဘက်ကတော့အတားကိုညှင်းဆူထားပါတယ်။လက်ရှိပလက်ဝါမြို့နယ်ရဲ့အထူးကဆက်တွေ့ရေးလမ်းကြောင်းဖြစ်တဲ့ကြောက်တော့ပလက်ဝါကလတန်မြစ်ကြောင်းလမ်းဟာမြန်မာစစ်တပ်နဲ့ရခိုင်နယ်နဲ့ကင်အီဖွဲ့တို့တိုက်ပွဲကြောင့်ပိတ်ပင်ထားရတဲ့အခြေအနေမှာရှိနေပြီးရိခာတည်ဆောင်ဖို့လုံခြုံမှုမရှိတော့တာကြောင့်မတူပီပလက်ဝါလမ်းကြောင်းကနေရိခာတင်ဖို့နေရပါတယ်ပလက်ဝါမြို့နယ်တွင်မှတိုက်ပွဲကြောင့်စစ်ရှောင်ဥယျာဉ်6000ကျော်ရှိနေပါတယ်ကျွန်တော်နိုင်ကိုအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်